Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ29ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျမကတော့စုမြတ်မော်ပါရှင်ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အပေါ်အင်မတန်စိုးရိမ်နဲ့လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်ဗြိတိန်နိုင်ငံအနေနဲ့ကိုယ်သဘောနဲ့ကို EU ကနေနှုတ်ထွက်ဖို့ဆုံးဖြတ်နိုင်ခွင့်ရှိသလားဆိုတာကို EU ရဲ့ဒီအမြင့်ဆုံးတရားရုံး ECJ မှာဒီကနေ့စတင်ကြားနာနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ
်ဟုတ်ကဲ့ပါရှင်အင်္ဂါညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေမှာတော့တနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လီတစင်းကိုမြမရေတက်ကတွေ့ရှိပြီးထိန်းသိမ်းလိုက်ပါတယ်
သူတို့ကစစ်တွေဘက်ကဗျစစ်တွေတဲချောင်းအုပ်စုဘက်ကရွာလေရပေါ့နော်ဒါတည်းသူတို့ကမလေးရှားသွားကြမှာထောက်တာတော့မသိဘူးသူကစစ်တွေမှနေတယ်ပြောတယ်စစ်တွေတဲချောင်း
လောင်းလုံးလောက်ကမြို့နယ်မှဦးမောင်မောင်ပြောသွားတာပါတရင်ပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီကြောင်းနဲ့တူနာဆင်ရမှာကတော့ဒုက္ခသည်တွေနေရပြင်ရေးရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတချို့ရဲ့အမြင်သဘောထားတွေနဲ့ဒုက္ခသည်ပြင်လဲလက်ခံရေးမြမအာနာပိုင်တွေရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး VOA Wine Dot သားတူကိုရင်တွားရောက်တရင်တွားယူထားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲတရင်လှော်တွေကိုလည်းတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့နောက်ဆုံးရမြမနဲ့နိုင်ငံတကာတရင်တွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အတွက်ဒီယူကရိန်းအရှေ့ဘက်မှာရန်လိုမှုတွေပိုပြီးဆိုးလာလိမ့်မယ်လို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဒီဆုံးဖြတ်ချက်အပေါ်မှာအင်ပတန်စိုးရိမ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆိုပါတယ်။ယူကရိန်းရဲ့သင်္ဘောနှစ်စီးနဲ့ဆွဲသင်္ဘောတစ်စီးကိုရုရှားကရေနံနိမိတ်ကျွန်းလွန်တယ်လို့ဆိုပြီးတော့ပင်လယ်နဲ့ထက်မှဖမ်းဆီးခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့ခွင့်ပြုချက်နဲ့ယူကရိန်းနိုင်ငံကဒေသ10ခုမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တာပါ။ဗုဒ္ဓဟူးနေ့မှာစတင်အသက်ဝင်မဲ့စစ်အုပ်ချုပ်ရေးကရက်ပေါင်း30အထိအကျုံးဝင်မှာဖြစ်ပါတယ်။ရုရှားဘက်ကရန်လိုမှုတွေတိုးလာချိန်မှာယူကရိန်းနိုင်ငံကာကွယ်ရေးအတွက်စစ်အုပ်ချုပ်ရေးလိုအပ်တယ်လို့သမ္မတပက်ထရိုပေါ်ရရှန်ကိုကပြောကြားခဲ့ပါတယ်။ဒီနေ့ခုနှစ်နေတုန်းကဒီပင်လယ်နက်ထဲမှာယူကရိန်းရေတပ်သင်္ဘောနှစ်စီးကိုရုရှားကပစ်ခတ်ခဲ့တယ်လို့ဆွဲသင်္ဘောကိုဝင်တိုက်ပြီးတဲ့နောက်ဖမ်းဆီးခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှတနင်္လာနေ့နေ့လယ်ပိုင်းကအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်။ယူကရိန်းအချုပ်အခြာကိုလွန်လွန်ကျူးကျူးချိုးဖောက်လိုက်တာလို့ဒီကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားပြီးတော့ရုရှားကိုအပြစ်တင်ခဲ့ပါတယ်။ဖမ်းဆီးထားတဲ့တင်မောတွေနဲ့တင်မောသားတွေကိုအ мян ဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့လုံခြုံရေးကောင်စီအဖွဲ့ဝင်အများစုကလည်းတောင်းဆိုခဲ့ကြပါတယ်။နေတိုးအဖွဲ့အကြီးအကဲယန်စတိုဒန်ဘတ်ကလည်းရုရှားလုပ်ရတဲ့အတွက်ဘာစင်ဂျင်ထဲမှာတရားမျှတအောင်လုပ်လို့မရဘူးလို့ပြောပြီးတင်မောတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။EU အကြီးအကဲဒေါ်နယ်ဒ်တက်စ်ကလည်းရုရှားဘက်ကပစ်ခတ်ခဲ့တာကိုအပြစ်တင်ပြီးတော့ယူကရိန်းနိုင်ငံဘက်က EU ရပ်တည်တယ်လို့တုံ့ပြန်ခဲ့ပါတယ်။အခြေအနေတွေပိုဆိုးအောင်လို့ယူကရိန်းအစိုးရနဲ့အနောက်နိုင်ငံကထောက်ခံသူတွေကလုပ်နေတာလို့ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းတန်တမန်ကတော့ပြောကြားခဲ့ပါတယ
်။သမ္မတဒေါ်နယ်ဒ်ထရမ့်ရဲ့မဲဆွဲစီရင်ရေးမှူးဟောင်းအနေနဲ့အစနားခံမှုဆိုင်ရာသဘောတူထားခဲ့ချက်ကိုချိုးဖောက်ပြီးလိန်လေဖွင့်ဆိုခဲ့တယ်လို့အထူးစွန့်စားမှု Robert Mueller ကဆွဆွဲလိုက်ပါတယ်။သမ္မတထရမ့်မဲဆွေရေးအဖွဲ့နဲ့ရုရှားဆက်ဖက်သူတွေပူးပေါင်းကြံစည်မှုဖြစ်နိုင်ခြေရှိတယ်လို့စွပ်စွဲထားမှုပေါ်စုံစမ်းရမှာဒီမဲဆွေရေးမှူးဟောင်းပေါ်မနာဖော့တ်အနေနဲ့ပြည်တော်စုအဆင့်တရားသူကြီးတွေကိုဖြောင်းချက်ပေးပူးပေါင်းဆောင်ရွက်မယ်လို့ခရီးပေးထားတာကိုဖောက်ပြခဲ့တယ်လို့စုံစမ်းမှုမူလကမနေ့နောက်ပိုင်းကဖွင့်ချလိုက်ပါတယ်။မနာဖော့တ်အနေနဲ့ငွေကြေးဆိုင်ရာရာဇဝတ်မှုတွေအတွက်10နှစ်အထိထောင်ဒဏ်ကျခံနိုင်တဲ့အနေအထားမှာအမှန်တိုင်းမကျွေးမကြံဖြောင်းချက်ပေးပူးပေါင်းဆောင်ရွက်ဖို့ခရီးပေးခဲ့တဲ့အတွက်တရားသူကြီးတွေဘက်ကလည်းသူ့ဘော်တရားဆွဲထားချက်တချို့ကိုရှော့ပေါ့ပေးခဲ့ပြီးထောင်ဒဏ်ကိုပါရှော့ပေးဖို့သဘောတူထားကြပါတယ်။စုံစမ်းစစ်ဆေးမှုမူလရဲ့တရားသူကြီးရုံးအဖွဲ့ကအခုလိုမန်နာဖော့တ်ကတိဖြတ်ပြီးလိန်လယ်ဖွင့်ဆိုတာကပြည်တော်စုအဆင့်ဥပဒေတွေကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲခဲ့ပေမဲ့ဘာတွေကိုလိန်လယ်ခဲ့တယ်ဆိုတဲ့အသေးစိတ်တွေကိုတော့မဖော်ပြသေးပဲနောက်ကြမှာဒီအသေးစိတ်တွေကိုရှင်းပြမယ်လို့သာပြောထားပါတယ်။အခုလိုဆွဆွဲလိုက်တာကိုမနာဖော့ရှင်းနေဘက်ကတော့ညှင်းဆို့ထားပြီးမနာဖော့အနေနဲ့ဒီစုံစမ်းရေးတရားသူကြီးအဖွဲ့ရုံးနဲ့အချိန်ပေါင်းများစွာတွေ့ခဲ့ပြီးအမှန်တိုင်းသာပြောခဲ့ကြအောင်သူယုံထားတယ်လို့ဆိုပါတယ်ခင်ဗျာ
မက္ကဆီကိုနယ်စပ်ကိုဖျက်ချော်ပြီးတော့အမေရိကန်ပြည်ထောင်စုကိုလာဖို့ကြိုးစားနေတဲ့အမေရိကတိုက်အလဲပိုင်းကနိုင်ငံရွှေ့ပြောင်းလာသူတွေကိုသူ့အစိုးရအနေနဲ့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်နယ်စပ်ကိုဥတီလာနေကြတဲ့သူ့အစိုးဥပဒေမဲ့သူတွေကိုအမေရိကန်တဲ့ဝင်ခွင့်ပြုမှာမဟုတ်တဲ့အတွက်နောက်ကျောင်းပြန်လှည့်သွားကြလို့သမ္မတထရမ့်ကမစ္စစ်ဆီပီပြည်နယ်မှာတနင်္လာနေ့ညနေပိုင်းကလုပ်တဲ့လူမှုစည်းရုံးပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ အမေရိကန်နဲ့မက္ကဆီကိုကြားကဆန်စီဒရိုနေဇက်ဂိနာမှာအမေရိကန်ဘက်ကိုအတင်းဝင်ဖို့ကြိုးစားခဲ့သူတချို့နဲ့အမေရိကန်နေဇက်လုံခြုံရေးတာဝန်ရှိသူတွေပဋိပက္ခဖြစ်ခဲ့ပြီးတဲ့နောက်သမ္မတကအခုလိုပြောကြားခဲ့တာပါတနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဖြစ်ရပ်အတွင်းအမေရိကန်နေဇက်လုံခြုံရေးတွေကမက္ကဆီကိုနိုင်ငံဘက်မှာရှိတဲ့လူအုပ်ကြီးကိုမျက်ရည်ရိုးပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်အခုလိုမျက်ရည်ရိုးပုံးတွေတုံးခဲ့တာကိုသမ္မတကအရေးမကြီးတယ်လို့ short ပြောခဲ့တဲ့အပြင်နေဇက်လုံခြုံရေးတွေနဲ့နေဇက်ကိုသူဆေးလွှတ်ထားတဲ့တပ်ဖွဲ့ဝင်တွေကိုသမ္မတကချီးမွန်ပြောကြားခဲ့ပါတယ်တုံးခဲ့တဲ့မျက်ရည်ရိုးပုံးတွေက NDM ရှိတဲ့မျက်ရည်ရိုးပုံးမျိုးဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်ပဋိပက္ခအတွင်းနေဆက်လုံခြုံရေးအရာရှိ၄ယောက်ဂဲမှန်ခဲ့ပေမဲ့အကာအကွယ်တွေဝစ်ဆင်ထားတဲ့အတွက်ဒဏ်ရာပြင်းပြင်းထန်ထန်မရဘူးလို့အကောက်ခွန်နဲ့နေဆက်လုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောကြားခဲ့ပါတယ
် GM လို့တကခေါ်တဲ့ General Motor Car Company နေနဲ့ဝန်ထမ်း15ရာခိုင်နှုန်းလျှော့ချပြီးမြောက်အမေရိကတိုက်တလွှားကကားဆက်ယုံ5ခုကိုပိတ်တော့မယ်လို့ကြေညာခဲ့တဲ့ပေါ်အမေရိကန်သမ္မတနဲ့ကနေဒါဝန်ကြီးချုပ်တို့ကစိတ်ပြက်မိတယ်လို့ဆိုလိုက်ပါတယ်။ရာစုနှစ်တွေချီရက်တီလာခဲ့တဲ့အမေရိကန်နိုင်ငံအကြီးဆုံးကားကုမ္ပဏီဖြစ်တဲ့ GM အနေနဲ့21ရာစုနည်းပညာတိုးတက်မှုနဲ့ကန့်ညီအောင်အပြောင်းအလဲတွေလုပ်ဖို့ဝန်ထမ်းပေါင်း 15,000 ကိုလျှော့ချနေပြီလို့မနေ့ကကြေညာခဲ့ပြီးမှသမ္မတဒေါ်နယ်ထရမ့်နဲ့ဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့ကအခုလိုစိတ်ပြက်ကြောင်းထုတ်ပြောလိုက်ကြတာပါ။GM အခြေစိုက်ရာမီချီဂန်ပြည်နယ်မြို့တော်ဒီထရိုက်မြို့ကကားဆက်ယုံနှစ်ခုအပြင်အိုဟိုင်းယိုးနဲ့မေရီလန်းပြည်နယ်နောက်ကနေဒါနိုင်ငံကဆက်ယုံတွေကိုပါပိတ်သိမ်းဖို့ကြေညာထားပြီးမြောက်အမေရိကတိုက်မှာစုစုပေါင်းဆက်ယုံ9ယုံအထိပိတ်လာနိုင်တယ်လို့ခန့်မှန်းနေကြချိန်မှာသမ္မတထရမ့်ကအိုဟိုင်းယိုးကဆက်ယုံကိုတော့မပိတ်ဖို့ဖိအားတွေများလာနေတယ်လို့ဆိုပါတယ်သမ္မတထရမ့်ကပဲ Chevy Cruze ကားမျိုးစားအတွက်ရောင်းမကောင်းဘူးလို့ GM ဘက်ကပြောလာတယ်ဒါဆိုရောင်းကောင်းမဲ့ကားမျိုးစားပြောင်းထုတ်ဖို့သူပြန်ပြောခဲ့တယ်အခုလိုလုပ်ရင်ကောင်းတဲ့အပြောင်းအလဲကိုမြင်လာနိုင်မယ်သိတ်မွေးတဲ့အနာဂတ်မှာလည်းသူတို့ GM အနေနဲ့အခုလိုပြောင်းထုတ်လာမှာကိုသူတန်တရားမရှိဘူးဒါပေမဲ့အခုလိုစက်ယုံတွေပိတ်လုပ်သားတွေလျှော့တာကတော့စိတ်မချမ်းသာစရာကြီးပါလို့ဆက်ပြောခဲ့ပါတယ်ဒါအပြင် GM ကားကုမ္ပဏီကထုတ်ထားတဲ့ကားတွေဖြစ်တဲ့ Cadillac CT6 နဲ့ Buick LaCrosse ကားမျိုးစားတွေကိုလည်း American ဈေးကွက်အတွက်ထုတ်လုပ်တာကိုရပ်ဆိုင်းဖို့ရှိနေပါတယ်တကယ်တော့ကားမောင်းတဲ့သူတွေအနေနဲ့ truck ကားငယ်စားနဲ့ SUV လိုကားတွေကိုပိုတောင်းဆိုနေချိန်မှာ GM ကုမ္ပဏီကတော့လျှက်စစ်ကားနဲ့မောင်းသူမဲ့ကားတွေကိုဈေးကွက်ကပိုတောင်းဆိုနေတယ်လို့ယူဆပြီးအနာဂတ်အတွက်ပြင်ဆင်နေတာဖြစ်ပါတယ်ခင်ဗျာ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ line to meter 70 kHz 10683line to meter 19 kHz 15565နဲ့ line to meter 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရိုဟင်ဂျာ60ကျော်ပါတဲ့ဒီဆက်လီတစင်းမလေးရှားနိုင်ငံဘက်ကိုသွားဖို့ကြိုးစားစဉ်တနင်္လာနေ့တိုင်းတဝဲကမ်းလွန်ရေမြမာမြန်မာရေတပ်ကတွေ့ရှိပြီးတော့ထိန်းသိမ်းခဲ့ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့နားမှာရှိတဲ့တဲချောင်းဒုက္ခသည်စခန်းကရိုဟင်ဂျာတွေပါတဲ့ဆက်လီကိုလောင်းလုံပုတ်ကျွန်းနဲ့မမကန်ပုတ်ကျွန်းကြားမှာတနင်္ဂနွေနေ့ကဖမ်းမိခဲ့တာဖြစ်ပါတယ်။ဆက်လီပေါ်မှာဒီအမျိုးသား28ယောက်အမျိုးသမီး33ယောက်ခလေး32ယောက်စုစုပေါင်း63ယောက်ပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်သူတို့ကိုတဝဲမြို့လောင်းလုံမြို့နယ်ကစမ်းလန်းပင်လယ်ကမ်းခြေမှာယာယီထိန်းသိမ်းထားတယ်လို့တနင်္လာနေ့တိုင်းဒေသကြီးဒုတိယရဲမှူးကြီးစိန်ဝင်းက VOA မြန်မာပိုင်းကိုပြောပါတယ်။လေပေါ်ပါလာသူတွေကသူတို့ဟာဒီစစ်တွေမြို့နာကတဲချောင်းအုပ်စုဒုက္ခသည်စခန်းတွေကဖြစ်ကြတယ်လို့ပြောတဲ့အကြောင်းလာဘကတာဝန်ရှိသူကလည်းပြောပြပါတယ်။မလေးရှားကိုသွားဖို့အဖို့အခပေးပြီးတော့ဆက်လီနဲ့ထွက်လာကြတာလို့ဆက်လီပေါ်ပါလာသူတွေကပြောကြပါတယ်။နေထိုင်စားသောက်ရဲ့အခက်အခဲကြုံနေရတယ်လို့ဆိုရဲဒီရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကနေမလေးရှားနိုင်ငံကိုဆက်လီနဲ့သွားဖို့ကြိုးစားတဲ့သူတွေကိုဖမ်းမိတာအခုနိုဝင်ဘာလထဲမှာ3ချိန်ရှိပါပြီ။ရန်ကုန်တိုင်းကြောက်တန်းမြို့နယ်နားမှာနိုဝင်ဘာ16ရက်နေ့ကတွေ့တဲ့ဒီတက်ကယ်ပြင်ဒုက္ခသည်စခန်းကလှေစည်းပြေ106ယောက်ကိုနေရက်ဒုက္ခသည်စခန်းတွေကိုပြန်ပို့ပေးခဲ့ရပါတယ်။နိုဝင်ဘာ9ရက်ကလည်းဘင်္ဂလားဒေ့ရှ်ကမ်းခြေစောက်တပ်တွေကမလေးရှားကိုတရားမဝင်သွားဖို့ကြိုးစားတဲ့ဒီလှေစည်းပြေရိုဟင်ဂျာတွေကိုဖမ်းမိခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေကိုလက်ခံဖို့ပြင်ဆင်စီစဉ်နေချိန်မှာပဲရခိုင်ပြည်နယ်ထဲမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကမလေးရှားဘက်သွားဖို့ကြိုးစားနေကြတာဖြစ်ပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့အပြင်ကအိန္ဒိယဖျားကြောင်တစ်ခုနေရာပြောင်းရွှေ့ရင်းနဲ့ပတ်သက်တဲ့အဓိကယုံဖြစ်ပွားခဲ့တာကြောင့်လူ21ယောက်ကိုဖမ်းဆီးထားကြောင်းမလေးရှားရဲကထုတ်ပြောလိုက်ပါတယ်။ဆီလန်ကောပြည်နယ်ဗဟိုကစရီမဟာမေရီယမ်န်ဖျားကြောင်တွင်ဝတ်ပြုနေသူအိန္ဒိယလူမျိုးတွေကိုအပြင်လူတစုကတင်းလာနေမှာဝင်ရောက်တိုက်ခတ်ခဲ့ကြတာပါ။ဝ ဝင်ရောက်တက်ခဲ့သူတွေကဆာမူရိုင်းဓားတွေတန်တုပ်တွေပစိန်တွေလိုလက်နက်တွေကိုကင်ပြီးဖျားချောင်းတွေကိုဝင်လာတဲ့အကြောင်းဖျားချောင်းကပြောရေးဆိုခွင့်ရှိသူဆူရက်ရာမာဂျီကပြောပါတယ်ဖျားချောင်းကိုအကာအကွယ်ပေးဖို့ရဲတွေကိုတောင်းဆိုထားတာကလည်းလာနေချီရှိနေပြီဖြစ်ပေမဲ့ဘာမှဖြစ်မလာသေးဘူးလို့လည်းရာမာဂျီကဆက်ပြောပါတယ်အိန္ဒိယဖျားချောင်းကိုစောက်ထားတဲ့မြေကို MCT အင်ချမ်းမြေဖွဲ့ကပိုင်ဆိုင်တာဖြစ်ပြီးရာစုနှစ်တစ်ခုကြာရှိနေခဲ့တဲ့ဒီဖျားချောင်းကိုပြောင်းရွှေ့ပေးဖို့တရားရင်ဆိုင်နေရတာပါနောက်တစ်နေ့ဖြစ်တဲ့ဒီနေ့မနက်မှာလဲနောက်လူတစုကဒီ MCT ရုံးခန်းကိုမှွေနှောက်ဖျက်ဆီးခဲ့ပြီးကားတွေရှင်တွေကိုလည်းမိရှို့ခဲ့ပါသေးတယ်ခင်ဗျာ
EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်ဖို့လုပ်နေတဲ့ British နိုင်ငံအနေနဲ့ကိုယ်သဘောနဲ့ကို EU တွေကနေမထွက်တော့ဘူးလို့ဆုံးဖြတ်နိုင်သလားဆိုတာကို EU ရဲ့အမြင့်ဆုံးတရားရုံး ECG မှာဒီကနေ့စတင်ကြားနာနေပါတယ်ဥရောပသမဂ္ဂရဲ့ Lisbon သဘောတူစာချုပ် Article 50စာပိုက်50ထဲမှာပါတဲ့သတ်မှတ်ချက်အရ British နိုင်ငံကဒီ2019မတ်လ29ရက်နေ့မှာ EU တွေကနေတရားဝင်နှုတ်ထွက်ရတော့မှာပါဒါပေမဲ့ဥရောပကောင်စီကိုတရားဝင်နှုတ်ထွက်ဖို့အကြောင်းကြားထားတဲ့စာကိုတခြား EU အဖွဲ့ဝင်28နိုင်ငံရဲ့သဘောတူညီချက်မပါဘဲဗြိတိန်ကဒီကိုယ်သဘောနဲ့ကိုယ်ရုပ်သိမ်းခွင့်ရှိမရှိအဆုံးဖြတ်ပေးဖို့စကော့တလန်နဲ့လွှတ်တော်အမတ်တွေကလက်ဇမ်ဘော့မှာရှိတဲ့ ECG တရားရုံးကိုစောက်ထားခဲ့ကြတာပါတကယ်လို့ EU တွေကနှုတ်ထွက်မဲ့ဆုံးဖြတ်ချက်ဗြိတိန်နိုင်ငံအနေနဲ့ကိုယ်သဘောကိုနဲ့ကိုယ်ပြင်နိုင်တယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ဗြိတိန်မထွက်ရေးဆန္ဒခံယူပွဲလုပ်နိုင်ဖို့လမ်းပွင့်လာမယ်လို့နှုတ်ထွက်ဖို့မလိုလားသူတွေကမျှော်လင့်နေကြပါတယ်ရှင်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်တနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်90ကျော်လိုက်ပါလာတဲ့ဆက်လီတစ်စင်းကိုမြန်မာရေတပ်ကတွေ့ရှိပြီးထိန်းသိမ်းလိုက်ပါတယ်ရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေတော့မှကြားပြတ်မိခဲ့တဲ့ဆက်လီပေါ်မှာလိုက်ပါလာတဲ့သူတွေကိုတော့အခုအခါအစားအစာနဲ့အကျန်းမာရေးဆောင်ရှောက်မှုပေးထားပြီးစုံစမ်းစစ်ဆေးပြီးရင်မူလနေရာပြန်ပို့လိုက်မယ်လို့လည်းမျှော်လင့်ရပါတယ်။အပြေအဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်
။တနင်္လာနေ့တိုင်းတဝဲကမ်းရိုးတန်းလောင်းလုံမြို့နယ်လောင်းလုံဘုတ်ကျွန်းနဲ့မောင်မကန်ဘုတ်ကျွန်းကြားမှာတမတော်ရေးတဲ့ကတနင်္ဂနွေနေ့ကဖမ်းဆီးမိပြီးထိန်းသိမ်းထားတဲ့ဆက်လီပေါ်မှာတော့အမျိုးသား28ဦးအမျိုးသမီး33ဦးနဲ့ကလေး32ဦးစုစုပေါင်း93ဦးပါဝင်ပါတယ်။သူတို့တွေဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေသူတွေဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုထားပြီးအခုအချိန်မှာတော့လိုအပ်တဲ့ထောက်ပံ့မှုတွေနဲ့အတူစစ်ဆေးမေးမြန်းနေတယ်လို့လည်းတနင်္လာတိုင်းဒေသကြီးဒုတိယရဲမှူးကြီးစိန်ဝင်းက VOA ကိုခုလိုပြောပါတယ်
။လက်တော့ကျွန်တော်တို့ကဒီဆန်းလမ်းပေါ့နောက်လို့မြို့နယ်ဆန်းလမ်းမှာပင်လက်ပေါ့ပင်လက်ကပေါ့နော်ဒီမှာခဏအချိန်စားပြည့်တော့ဆက်ဆေးတွေပေါ့လာဝကားတို့ဘတ်တို့နဲ့ဆက်ဆေးနေတယ်ဆက်ဆေးပြီးတော့ဆက်ဆေးချူရှိချဲတွေကိုကျွန်တော်တို့ကပြည်သူစုစုရောက်တင်ထားတယ်ပြည်သူစုအားနေစီမံတယ်တဲ့ကျွန်တော်တို့ပြန်ရင်တော့ဆောက်ရမှာပါမဟုတ်တာတော့ကျွန်တော်တို့တင်ဖို့ပေါ့မှာလေကျွန်တော်တို့ကကမ်းပါဗျတင်ဖို့မှာကျွန်တော်တို့ဒီဟိုကမင်းဟင်းတွေကိုလည်းဘလို့ကချက်ချွတ်ချွတ်မှုသားတာပေါ့ကျွန်တော်တန်းကတော့ဈေးနေပါပဲအကုန်လုံးကတော့ဆက်ဆေးနဲ့ပြည့်တဲ့နေ့ချက်တရည်နေတော့ကျွန်တော်ချွေးမွေးတွေအကုန်လုံးထောက်ယူတာပါဗျ
သူတို့ဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့အခကြေးငွေပေးထားတယ်လို့လည်းဆိုပါတယ်လက်ရှိစစ်ဆေးချက်တွေကရခိုင်ပြည်နယ်မှာနေတဲ့စာရွက်စာတမ်းအထောက်အထားတွေဟာရခိုင်မှာကြံခဲ့တယ်လို့လည်းလောင်းလုံလာဝကမြို့နယ်မှဦးမောင်မောင်ကခုလိုပြောပါတယ
်အဲဥစ္စာလေးသူတို့ကစစ်တွေဘက်ကဗျစစ်တွေစဲချောင်းကုစုဘက်ကရွာလေရပေါ့နော်ဒါတည်းသူတို့ကမလေးရှားသွားကြမှာမလေးရှားကိုလေဟိုအထောက်သားတော့အထောက်သားတော့မသိဘူးသူကစစ်တွေမှာနေတယ်ပြောတယ်စစ်တွေစဲချောင်းတို့ဓာပိုင်တို့အဲ့ဒီအမီနာတပ်ဝိုက်ကလို့ပြောတယ်အမို့သူတို့မှတချို့လည်းရှိတယ်ပေါ့ဒါပေမဲ့မပါလာဘူးကြာတချို့ကလည်းကင်ထားတဲ့ကပ်ပြားလေးတွေရှိတယ်နံပါတ်လည်းမသိဘူးကြာအဲ့လိုမျိုးတော့လက်ရှိကတော့သူတို့မှမပါလာကြဘူးပေါ့အထောက်သားမဲ့မို့သူတို့မှတော့ရှိတော့ရှိမှာပေါ့လောလောဆယ်တော့မပါလာဘူးပေါ့ကြာအထောက်သားလေးကတော့
ဒီလ16ရက်နေ့ကလည်းရခိုင်ပြည်နယ်စစ်တွေမျိုးနီးဒုက္ခတဲ့စကန်အနေမလေးရှားကိုသွားဖို့ကြိုးပမ်းကြတဲ့ဒုက္ခတဲ့တရား6ဦးကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးအောင်မှာတွေ့ရှိခဲ့ပြီးနောက်ပိုင်းမှာတော့နေရဒုက္ခတဲ့စကန်တွေကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။အခုထပ်မံတွေ့ရှိထင်းထင်းထားတဲ့လူတွေကိုလည်းအလားတူမူလနေရာတွေကိုပြန်ပို့မယ်လို့မျှော်လင့်ရပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဝန်ကြီးဌာနပြည်ထောင်စုဒုဝန်ကြီးဦးစိုးအောင်ကတော့ညွှန်ကြားချက်တိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်
ကျွန်တော်တို့ဝန်ကြီးဌာနကတော့တကယ်လို့ဥစားဖြစ်လာလို့ရှိရင်ပြီးခဲ့တဲ့ဟိုဟာတော့ကနေပါလဲကြောက်တန်းလားကြောက်တန်းလားလေကြောက်တန်းဥစားရောက်လာတဲ့ပင်ကလေးတွေကိုတော့ကျွန်တော်တို့ဒီသူ့ရဲ့ကဲ့မနေကိုပြန်ပို့တယ်လေပို့တဲ့အခါကျရင်တော့ကျွန်တော်တို့ဝန်ကြီးဌာနကတော့သူ့ရဲ့လမ်းမှာနေရေးစားရေးအတွက်ပေါ့ပြန်ပို့တဲ့အခါမှာစားရေးအတွက်ကိုလိုအပ်တဲ့စာနာရိတ်ခါတွေကျွန်တော်တို့ကထောက်ပံ့ပေးလိုက်တယ်သူဝစ်စားတွေပါတယ်လေအကုန်လုံးဟုတ်ကဲ့ဖြစ်တယ်လေနောက်စီစဉ်ပေးတယ်ပေါ့အဲ့လိုမျိုးလုပ်ပြီးပါတယ် နော်ဒါတော့ခုရင်ကျွန်တော်တို့ကညဉ့်ကြတဲ့ရလာလက်ညဉ့်ကြတဲ့တိုင်ကျွန်တော်တို့ဆောင်ရွက်မှာပါနော
်ရခိုင်မိနေကမတီးမငြိမ်ချင်နေတဲ့ကြောင့်အင်းကြီးမင်္ဂလာတိနိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိန့်နဲ့ချီရဲ့ရိုဟင်ဂျာတွေကပထမတော့ဖြစ်ပြန်လည်လက်ခံမှုဒီလာတဲ့စီစဉ်ထားပြီးမဲ့အစီအစဉ်ပြတ်ခဲ့ပြီးနောက်မှာပဲနောက်ထပ်နေရဲစွန့်ခွာထွက်ပြေးဖို့ကြိုးပမ်းမှုတွေသတင်းတွေထွက်ပေါ်နေတာပါဒုက္ခတွေနေရပြန်ဖို့အစီအစဉ်နဲ့ပတ်သက်လို့လေမြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝန်းကထောက်ပြနေကြပါတယ်မြန်မာအစိုးရကတော့ရိညာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်မခံထားပေမဲ့ဒုက္ခတွေနေရပြန်ဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအဆင်သင့်ပြင်ဆင်ထားကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ခသတင်းပေးပို့ထားတာပါအခုဆက်ပြီးတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်ကဒုက္ခတွေအရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ပတိပခရီကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာသတင်းမီဒီယာတွေအပေါ်တန်တရားအမြင်တွေအပါအဝင်စိုးရိမ်မှုတွေရှိနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတချို့ရဲ့အမြင်သဘောထားတွေနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးမြမအာနာပိုင်တွေရဲ့အစီအစဉ်တွေနဲ့ပတ်သက်လို့လဲ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကိုတိုင်သွားရောက်သတင်းယူနေပါတယ်။နိုင်ငံတကာသတင်းမီဒီယာတွေမှာဟိုလီတကျော်ဖြစ်ခဲ့ရတဲ့အင်းတင်ကြီးရွာအပါအဝင်မောင်းနှောမြို့နယ်မှာရောက်နေတဲ့ကိုကျော်ကျော်သိန်းကိုမတ်သိန်ကြီးထက်ကမေးမြန်းရမှာတော့ဒီကနေ့ကြုံခဲ့ရတဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်။
ဟုတ်ကဲ့ပါကျွန်တော်တို့ပထမအဦးဆုံးမောင်တော်မြို့နယ်ကအင်းတင်ကြီးရွာကိုရောက်ပါတယ်။အင်းတင်ကြီးရွာဆိုတာကအများစုပြည်သူတွေရဲ့အတိုင်းဒီကနေ့တော့ဦးမောင်နဲ့အသက်ခံရတဲ့အရင်းနောက်ဆက်တွဲမြကျင်းတဲ့ဦးကိုလူမျိုးတစ်ဖက်ရင်းဒေသခံကျောင်းသားတွေကနေပြီးတော့တက်ဖက်ပြလိုက်ပြီးတော့စုစုနဲ့ညှို့ညွှန်ချစ်ခဲ့လို့နိုင်ငံတကာမီဒီယာတွေမှာဒါကနပါလိရှိတယ်ဆိုတာပါအဲ့ကြောင့်ကိုရောက်ပါတယ်။နောက်ကျွန်တော်တို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးချုပ်မှာခရိုင်အုပ်ချုပ်ရေးမှူးကကျွန်တော်တို့ကိုရှင်းပြပါတယ်ပြီးတော့သူကိုမြန်မြန်ပြောပါတယ်။အဲနောက်တစ်ခုကတော့ကျွန်တော်တို့ဒီဒေသဒယ်ရီပြန်လာရင်ပထမပြန်လည်လက်ခံရေးစခန်းတစ်ခုပေါ့အဲ့ဒီပြန်လည်လက်ခံရေးစခန်းတစ်ခုကနေတွဲပြောင်းတဲ့ဒုက္ခတွေကိုလက်ခံပြီးတော့တရတန်ကြီးလက်တန်ကြီးထားမဲ့စောက်ဦးခေါင်ကြားစခန်းကိုရောက်ပါတယ်ခင်ဗျအဲ့ဒီပုံနေရာပ
ါဒီအင်းတင်ကိစ္စကဆိုလို့ရှိရင်ဒါ Riders 3တောင်2ယောက်ဟိုဖမ်းခံရတယ်ဆိုတဲ့အထီတောင်ဖြစ်ခဲ့ပါတယ်ဖမ်းပြီးတော့ထောင်ချခံရတယ်ဆိုတော့နောက်ခါဒီအစုလိုက်အပြုံလိုက်ပေါ့နော်အာနာဘိုင်နေဒေသခံတွေရဲ့လက်ချက်နဲ့အစုလိုက်အပြုံလိုက်မွတ်စလင်ဆယ်ဦးတေဆုံးခဲ့ရတယ်ဆိုတော့ဒီအင်းတင်ရွာမှာထူးထူးခြားခြားဘာတွေတွေ့ပါသလဲဘာတွေသတိထားမိပါသလဲကိုကျော်ကျော်သိ
ဟုတ်အင်းတင်ရွာနဲ့ပတ်သက်ရင်ပြောပြချင်တာကကျွန်တော်တို့ကိုလိုက်လံပြောရှင်းပြလိုက်ပြရဲ့ကြည့်အောင်သူရင်မှုဒီကဒီရွာဥထုံးမှုဖြစ်တာဒီရွာကိုပြန်ရောက်တာသူကအတူအင်းတင်ဖြစ်တဲ့ပြည်မှာပြန်ရောက်တာလို့ပြောပါတယ်အဖြစ်ဖြစ်နေတာမရှိဘူးအဲ့တော့သူကဒီဘောမဒီတန်ပြောနိုင်မှုလို့ပြောပါရဲ့အဲ့တော့ကျွန်တော်တို့ကကျန်တဲ့ရွာသားတွေကိုဒီကိစ္စနဲ့ပတ်သက်ပြီးတော့အမြင်ပို့ရတာပြင်းပြတာဖြစ်တာလေဒါဘယ်လိုချင်းနေရှိလဲအဲ့ဒီဖြစ်တဲ့ဒီပြည်မှာပါမှာပေါ့ရွာလေးချင်းတွေကပြောစတဲ့အချင်းညီမျိုးချင်းကက်တဲ့အခါတိုင်းမှာကျွန်တော်တို့ချင်းကက်တဲ့အချို့ရွာသားတွေဆိုရင်ကျွန်တော်တို့ကိုစကားတော်မှာပြောတဲ့နေပုံရှိပါတယ်အချို့ဆိုရင်လည်းကျွန်တော်တို့ကမရှိဘူးကျွန်တော်တို့ကမရှိဘူးမကြည့်ဘူးအဲ့ဒီချိန်တုန်းကဟိုရှင်တွေကနေပြီးတော့ရွာကိုညာတန်ပြေးပြီးတော့ဝိုင်းအော်ဖြစ်ပြီးတော့ဝိုင်းလာတော့အားလုံးတော်ကြာဖုန်းတောင်းနေမှာပုံကြတယ်အဲ့ဒီအဖြစ်ဖြစ်တာကမှသူမသိလိုက်ဘူးဆိုပြီးတော့အဲ့ဒီပြောကြပါလေကျွန်တော်တို့ကိုယ်တိုင်နေရတာရာဆိုရင်ဒီရွာကရွာသားတွေတော့ဒါကတော့ကျွန်တော်လုံးဝတော့လည်းပြရမှာမဟုတ်ဘူးကျွန်တော်တို့ပြရတဲ့မြားလာအဖြစ်သက်ပြီးတဲ့မြားတော့ဒီရွာသားတွေကဒီတရင်းမီဒီယာတွေအပေါ်မှာသူရဲ့အမြင်ကမကောင်းတဲ့ဘက်ကိုရှင်းနေတဲ့အမြင်မျိုးကျွန်တော်တို့ခံစားကျွန်တော်ခံစားသိရှိရပါလေတရင်းမီဒီယာသမားတွေလာတဲ့နေ့တွေနဲ့ပြီးတဲ့အခါကျရင်ဒီမွတ်စလင်တွေဘက်ကလည်းရှင်းနေကြကြီးကြပြောကြတယ်သူတို့အလားဒီတက္ကံကြီးခိုင်ရတဲ့ပြူရတဲ့အလားတက္ကံရဲ့ဒီတောက်မှာဟိဒီတက္ကံရဲ့ကိစ္စလေးတွေချက်ပြောတာရှိပါတယ်။အဲ့ဒီကိစ္စမျိုးကြီးကြရင်ဒီဟာရဲ့ပြည်မီဒီယာဓမ္မတွေကအဲ့ဒီဖြစ်ချက်တွေဖြစ်တယ်ဆိုတာကိုသိတော့မှမသိဘူးဆိုရယ်သဘောထားမျိုးမျိုးတွေပြောကြပါလေ။အဲ့ဒါကြောင့်မို့လို့ဒီဘွာကရွာသားတွေနေနေကပြည်မီဒီယာဓမ္မတွေကိုမချေချင်းပြောချင်ဘူးဆိုရယ်အလေးတန်းနေကျွန်တော်ကြားပါတယ်။ဒါပေမဲ့သူပြောရရင်တော့အင်းနေရာကကျွန်တော်မြင်ရသလားပုံမှန်အတိုင်းနေတဲ့လုပ်ကံဆောက်တော့လည်းပတ်နေပါလေ။ဒါပေမဲ့ပြည်မီဒီယာဓမ္မတွေအပေါ်မှာအစိုးရမြင်တဲ့ဘောရအမြင်ကိုကြိုးစားခဲ့ရပါတယ်။ဒီလိုခါကျတော့လူတွေနဲ့ပတ်သက်ပြီးဆိုရင်လည်းဒီလိုမြင့်မြင့်ကြီးတော့မှာပတ်သက်တယ်မှာမဆင်ရည်မရှိတော့ပါဘူး။အဲ့တော့ဒီလိုအတွက်မျိုးကတော့ဒီလိုကိုဆင်ရည်မရှိတော့တဲ့အတွက်ဘယ်လိုနေလဲ။ဘုံကြုံနေဘုံကြုံလို့ပြောခံစားရတယ်။ဘုံကြုံရတာဆန်ရှိပါရင်ဘုံကြုံတော့ပြန်ရောက်လာတယ်။ဘယ်လိုပဲလုံခြုံမှုရှိမှာမဟုတ်ဘူးလို့ပြောတာကိုကြားခဲ့ရပါတယ
်။ဟုတ်ကဲ့ပါရှင်။အဲ့ဒီတော့ဒီအုတ်ချုပ်ရည်မှုဘက်ကရောတခြားဒီကိစ္စတွေသူတို့ရဲ့ရက်ရွာကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာတွေပြောပါသေးလဲရှင်ထူးထူးခြားခြား
အုတ်ချုပ်ရည်မှုကတော့ဒုက္ခတွေပြန်လာတဲ့အခါမှာလူ့စိတ်တွေပြန်ဖြစ်ပြီးဒီလိုအလုံးအစင်ပြန်ထားပြီးတာဒုက္ခတွေပိုင်းဆိုင်တဲ့ရှင်ဒုက္ခတွေသူ့ကိုချထားတယ်ဒါပေမဲ့ဒီတော့တော့အဲ့ဒီကသူတို့ကြီးအောင်ပေါ့လေနားလည်ပါလေဒီဘက်ကတော့အခိုင်အမာပါပဲသူတို့လည်းအားလုံးဟလာပြည့်စုံအောင်ပြင်ဆင်ထားပြီးတာဖြစ်တယ်လို့ပြောပါတယ်ကတားကိုအခုချိန်ဒီဘာကြောင့်ဝင်လာသေးလဲလို့ဒီကမှာတော့ဒီကနှစ်ဖက်နှစ်နိုင်ငံသဘောတူကြရနှစ်နိုင်ငံနိုင်ငံပါတဲ့အရာ ပြန်ပို့တာမရှိနေတယ်တို့ဘက်ကဒီတခြားဖြစ်ဆက်ပြီးတော့ပြန်လာတဲ့လူရှိရလို့ပြောပါတယ်ဒီပြအင်းငယ်ပေါ့နော်အဲ့လိုမျိုးပြန်လာတဲ့လူရှိရလို့ပြောပါတယ်ဆိုတော့ပြန်လာတာကဘာကြောင့်လဲလို့ဆိုတော့သူ့ရဲ့ပုံမှန်သဘောထားအမြင်အရဒီကဒီကျွန်တော်တို့ ERS ဖြစ်ပေါ်ရတာအခုချင်းချောင်းမှုတွေကြောင့်ဖြစ်နိုင်တယ်ဆိုတော့ဒီလိုကမန့်ပြောဆိုတာရှိပါတယ်ဒါကမောင်းတော့ပြောရဲ့အချိန်ကတော့ဒီဖြစ်စဉ်ပြီးခဲ့တဲ့နောက်ဆုံးဖြစ်သွားတဲ့အတိုင်းဖြစ်တဲ့ပုံမျိုးတစ်ခါတည်းတင်တိုင်းမှာမောင်းတော့မှလူရရှိသေးတော့ရှိတယ်အဲ့ဒါမှာအဲ့ဒါတိုင်းကဖတ်တောင်းကျော်ပဲရှိတယ်အခုဒီလိုစစ်စစ်ပေါင်းကကျွန်တော်တို့ပြောကြတာက3ဘင်းကျော်ပေါ့3ဘင်းကျော်ပဲရှိတော့တယ်အဲဒါနဲ့ဒီတက်ကတော့ဘယ်လောက်ပဲပေါ့ဒီဘူးကြီးတော့ဒီကမောင်းတော့ခရိုင်ပေါ့ဒီကတော့ဘူးကြီးကမောင်းတော့ခရိုင်တော့ကိုင်းရတဲ့လူဆိုတဲ့အခါကျတော့အဲ့ဒီလူကြီးကတပတ်တည်းကျွန်တော်ကြည့်ရပါတယ်တန်တဲ့အခြေအနေကအခြေအနေကတော့မြို့ပေါ်ဒီကြီးရဲ့သဘောထားပေါ့ဒီကလမ်းမတိခေါက်တွေနဲ့ပတ်သက်ပြီးမြို့ပေါ်ဒီကြီးရဲ့သဘောထားကတော့စိတ်ရှိရှိတယ်ဒါပေမဲ့စိတ်ရှိရှိကိုလည်းပဲပြည်ပြည်တယ်ဒီကလမ်းကြီးမြို့ပေါ်လူစိတ်နဲ့ကျွန်တော်တို့တပတ်ပြည်တယ်အဲ့ဒီလိုတွေပြောပါမယ်ဒီတမန်ကိုကြည့်ရတယ်ဒါပေမဲ့ဆေးရပန်ဥစ္စာတွေကလည်းဒီမထက်မင်းကတော့ဒီလိုမျိုးမဖြစ်ကြဘူးဟိုကနေဒီလိုမျိုးမနေပြန်ပြင်းပြင်းတောက်တာဒီစားရတာဒီကိုလုံးဝမရှိဘူးဆိုတော့မရှိသေးပါဘူးဒါဒီကိစ္စပြောပါဆေးရနေတဲ့ဥစ္စာတွေကလည်းဘူးဒါလည်းမရှိဘူးဒါပေမဲ့အစ်ကိုကြည့်ကြတော့နိုင်ငံက NGO ပေါ့ဆေးရမှုတဲ့အကွက်ကြီးကနေဒီလိုလုပ်ကြတယ်သူခွင့်ပြုထားတယ်ဆေးရုပ်တွေလုပ်နေတဲ့ဒီကနေ့အဲ့ဆိုဒီစနေကြောတရားချင်းချင်းပါချင်းကြပါညာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာရောက်နေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကိုမှတ်သိမ်းထိုက်ကဆက်သွယ်မေးမြန်းခဲ့တာပါဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပြင်ဆင်ထားတဲ့လှဖိုးခေါင်လက်ခံရေးကြားစခန်းကအခြေအနေတွေနဲ့ပတ်သက်လို့လဲ VOA ညဘက်ရေဒီယိုအစီအစဉ်မှာထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
ရရှိမြန်ကမြန်မာကမှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်လွှမ်းမိုးလာတယ်လို့မြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကဆင့်သူ့ရဲ့သတင်းတွေကိုဖြန့်ချိလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာတယ်လဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒဲရိုက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့ညမဲ့တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကနေ့ညဒိုင်းလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD အစည်းအဝေးခေါ်ယူရေးဟာကြန့်ကြာမှုတွေရှိနေပြီးဒီလိုရေရှည်ကြန့်ကြာနေမယ်ဆိုရင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနားလည်မှုတွေလွဲမှားနိုင်ကြောင်းသုံးသပ်ထားတာတွေရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းချဲရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST စီဝေးကိုအစောပိုင်းကနိုဝင်ဘာလပထမပတ်မှာကျင်းပဖို့ရည်ရွယ်ထားခဲ့တာဖြစ်ပါတယ်။ဒီလ22ရက်နေ့မှာတော့ PPST အဖွဲ့ဝင်တွေကအဖွဲ့ခေါင်းဆောင်ဖြစ်တဲ့ KNU ဥက္ကဋ္ဌထံကိုအစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့ပါတယ်။လက်ရှိအခြေအနေမှာအစည်းအဝေးကျင်းပနိုင်ရေးအတွက်ညှိနှိုင်းနေစေရှိကြောင်းချင်းမျိုးသားတပ်ဦး CNF ရဲ့အထွေထွေအတွေ့အမှု slide တလာဟေးကပြောပါတယ
် PPST အစည်းအဝေးခေါ်ယူပုဂ္ဂိုလ်စားကညှိနှိုင်းနေစေတဲ့ရှိနေပါတယ်ဒါမှပြောလို့မရတဲ့ကိုယ်အကောင့်ဆုံးညှိနှိုင်းနေပါလေဒါနဲ့ဘာမှခုချိန်တော့ပြောလို့မရတဲ့ကိုယ်
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဒုဥက္ကဋ္ဌဦးမျိုးဝင်းကတော့ဒီဇင်ဘာလအတွင်းမှာကျင်းပနိုင်ဖို့မျှော်လင့်ကြောင်းပြောပါတယ
်။အခုအလုံးစီးနေလည်းပဲနော်။ဒီဇင်ဘာလအတွင်းတော့ခေါင်းနိုင်မယ်ထင်တာပဲ
။အောက်တိုဘာလ15ရက်နဲ့16ရက်နေ့တွေကနေပြည်တော်မှာကျင်းပတဲ့အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာနိုင်ငံရေးဆွေးနွေးပွဲတွေမှာတက်ဆုတ်နေတဲ့ပြည်တော်စုကခွင့်မထွက်ရဆိုတာနဲ့တခုတည်းသောတက်မတော်ဖြစ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ပြည်တော်စုကခွဲမထွက်ရေးနဲ့ပတ်သက်ပြီးအစိုးရဘက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအဆိုပြုချက်၃ရက်စီရှာဖွေပြီးနိုဝင်ဘာလအတွင်းမှာမူတစ်ခုချမှတ်နိုင်ဖို့သဘောတူခဲ့ပါတယ်။ လက်ရှိအခြေအနေမှာတော့ PPST အစည်းအဝေးမခေါ်ယူနိုင်တာကြောင့်ဒီအဆိုပြုချက်တွေရရှိရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဆွေးနွေးနိုင်တာမရှိသေးပါဘူး PPST အစည်းအဝေးခေါ်ယူနိုင်ဖို့အတွက်ကာလရှည်ကြာနေမယ်ဆိုရင်နားလည်မှုလွဲမတာတွေဖြစ်နိုင်ကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံဘူးကြီးခွန်ဥက္ကာကတုံ့တက်ပါတယ
်နားလည်မှုလွဲနိုင်တာပေါ့ကြံကြံနားလည်မှုလွဲနိုင်တယ်ဒါကြောင့်လည်းတော့ဒီ USC အဖွဲ့ကောင်းဆောင်ဒုအဖွဲ့ကောင်းဆောင်ကတဖွဲ့က DNC မှာယာယီရဆိုင်တယ်တဖွဲ့ကနိုင်ငံရေးဘက်မှယာယီရဆိုင်တယ်ဆိုတော့အဲ့ဒီလိုကိုချင်းနဲ့ကိုရဆိုင်တာတွေကဒါတော့ယူရှိဖြစ်နေတော့အလုံးပဲမကောင်းဘူးဒါကြောင့်တိုင်ပင်နင်းတော့ဖို့လိုတယ်ဂျာမဲအဖွဲ့ဝင်တွေကိုရှင်းပြပြီးတော့နော်ဒီပူပေါင်းဆောင်ရွက်ဖို့တော့လိုတာပေါ့အဲ့ဒီလိုလုပ်ဖို့အတွက်အစီအစဉ်ညံ့ညံ့ခေါ်လေကျွန်တော်တို့တိုင်ပင်ဆွေးနွေးလို့ရလို့ပါဗျာ
နိုဝင်ဘာလဒုတိယပတ်အတွင်းမှာတော့ PPST အဖွဲ့ခေါင်းဆောင် KN မျိုးသားစီယုံ KNU ကအရေးပေါ်ဘိုးကော်မတီအစည်းအဝေးကျင်းပပြီးအစိုးရနဲ့တရားဝင်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်ချောင်းဆုံးဖြတ်ခဲ့တယ်လို့ဒုအဖွဲ့ခေါင်းဆောင်ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကလည်းအရေးပေါ်ဗဟိုအလုံးမှုဆောင်စီဝေးကျင်းပပြီးပူတွဲအပြည့်ရဲ့စောင့်ကြည့်ရေးအဖွဲ့ GMC မှာပါဝင်ရေးအတွက်ကမ်ရွန်နဲ့အလွတ်တဘောဆွေးနွေးဖို့ထုတ်ပြန်ခဲ့ပါတယ်တိုင်းသာလက်နက်ကိုင်အဖွဲ့တွေကြအစည်းအဝေးကျင်းပဖို့ကြံ့ကြာတာတွေရှိနေတဲ့အချိန်တည်းမှာတော့ထိပ်သီးအစည်းအဝေးမှာသဘောတူထားတဲ့2018ခုနှစ်အတွင်း27ရာစုပင်လုံအစည်းအဝေးနောက်တစ်ကြိမ်ကျင်းပရေးဟာလဲရွှေဆန်းရမယ့်အခြေအနေရှိလာနေပါတယ်ဒီလိုကြံ့ကြာမှုတွေဖြစ်ရတဲ့အပေါ်မှာတော့ထိပ်သီးအစည်းအဝေးမှာတည်ဆုံနေတဲ့အချက်တွေကိုပြေလည်အောင်မညှိနှိုင်းနိုင်တာကြောင့်လို့တုံ့တက်တာတွေရှိနေပါတယ
်ကိုမိုးစောပါရှင်အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲအထိ Asia Set 7 Juru ကနေထုတ်လွှင့်ပေးမှာမျိုးစောင့်မျှော်ရှုစားနိုင်ပါတယ်ရှင်အခုတော့သတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အတွက်ယူကရိန်းအရှေ့ပိုင်းမှာရန်လိုမှုတွေပိုဆိုးလာနိုင်မယ်လို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဒီဆုံးဖြတ်ချက်အပေါ်မှာအင်ပနန်စိုးရိမ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆိုပါတယ်။ပုတ်ထူးနေ့မှာစတင်အသက်ဝင်မဲ့ဒီစစ်အုပ်ချုပ်ရေးကရက်ပေါင်း30အထိအကျုံးဝင်မှာဖြစ်ပါတယ်။ရုရှားဘက်ကရန်လိုမှုတွေတိုးလာချိန်မှာယူကရိန်းနိုင်ငံကာကွယ်ရေးအတွက်စစ်အုပ်ချုပ်ရေးလိုအပ်တယ်လို့သမ္မတပက်ထရိုပေါ်ရိုရှန်ကိုကပြောကြားပြီးတော့လွှတ်တော်ရဲ့ထောက်ခံမှုကိုယူခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ဆေးရုံရေးမှုဟောင်းအနေနဲ့ပြစ်ဒဏ်ရော့အောင်အပြစ်ရှိတယ်လို့ဝန်ခံသဘောတူထားချက်ကိုချိုးဖောက်ပြီးတော့စုံစမ်းရေးမှုတွေကိုလိန်ညာပြောခဲ့တယ်လို့အထူးစုံစမ်းရေးမှု Robert Mueller ကဆွဆွဲလိုက်ပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်ရေးအဖွဲ့နဲ့ဒီရုရှားဆွေးဖက်သူတွေဘက်ကပူးပေါင်းကြံစည်မှုဖြစ်နိုင်ခြေရှိတယ်လို့ဆွဆွဲထားမှုအပေါ်မှာဒီမဲဆွယ်ဆေးရုံရေးမှုဟောင်းPaul Manafort အနေနဲ့ပြည်ထောင်စုအဆင့်တရားသူကြီးတွေကိုဖြောင်းချက်ပေးပူးပေါင်းဆောင်ရွက်မယ်လို့ကတိပြုထားတာကိုဖောက်ပြက်တယ်ဆိုပြီးတော့ဒီအထူးစုံစမ်းရေးမှူးမော်လာရုံးကပြောတာပါအခုလိုမျိုး Manafort ကကတိဖြတ်ပြီးတော့လိညာဖွင့်ဆိုခဲ့တယ်ဆိုတာပြည်ထောင်စုအဆင့်ဥပဒေတွေကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲခဲ့ပေမဲ့ဘာတွေကိုလိညာခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောသေးပါဘူးမက္ကဆီကိုနယ်စပ်ကိုဖြတ်ချော်ပြီးတော့အမေရိကန်ပြည်ထောင်စုကိုလာဖို့ကြိုးစားနေတဲ့အမေရိကတိုက်အလဲပိုင်းကဒီရွှေပြောင်းလာသူတွေကိုသူ့အစိုးရအနေနဲ့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်နယ်စပ်ကိုဥတီလာနေကြသူတွေဟာသူ့အစိုးရဥပဒေမဲ့သူတွေဖြစ်ပြီးတော့အမေရိကန်တဲကိုဝင်ခွင့်ပြုမှာမဟုတ်တဲ့အတွက်နောက်ကျောင်းပြန်လှည့်သွားပါလို့သမ္မတထရမ့်ကဒီတင်းလာနေတုန်းကပြောကြားခဲ့တာဖြစ်ပါတယ
်။တင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမသိငိထိုက်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dera ဖြစ်ပါတယ်ဒီကနေ့ည9နာရီကနေ10နာရီအထိတင်ဆက်မဲ့ VOA အစီအစဉ်မှာ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းတူမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျွန်မများသတင်းအောင်ပါရှင်
This program has come to you from the Voice of America, Washington.